အခုလပိုင်းတွင်မိုးကုတ်မိုးမိတ်နဲ့ကြောင်မဲနောင်ချိုစတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်က TNL တပ်စခန်းတွေကိုပြစ်ခတ်တိုက်ခိုက်တာတွေခက်ဆက်ဆဲရှိလာတဲ့နောက်မှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေပြန်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ်
ဒီမနေ့9နာရီခွဲဝင်းကျင်မှာပေါ့နော်ဒီကျမတို့တရားနယ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကဒီနောင်ချိုမြို့ဟိုမတီလမ်းခွဲဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်။6နာရီကျတော့ဒီကြောင်မဲမြို့ပေါ့နော်ဒီငင်းချမ်းရေကုန်းမှာတိုက်ပွဲပြန်ဖြစ်ပွားခဲ့တယ်။ဒီနေ့လည်းအထိကျတော့ဒီမိုးကုန်းမြို့ဒီဒေါ်နန်းကြည်တောင်ဘက်မှာတိုက်ပွဲဖြစ်သွားနေတာမျိုးတွေရှိပါတယ
်။ဒီနေ့လနေ့ညနေပိုင်းကနောင်ချိုမြို့နယ်အုံမတိဘက်မှာတိုက်ပွဲစတင်ဖြစ်ခဲ့ကြောင်းလည်းပြောပါတယ်အခုလိုတိုက်ပွဲတွေနေရာအတော်များများမှာဖြစ်လာတဲ့အတွက် hiking အပြည့်ရသဘောတူညီချက်ဟာပြက်ပြဲသွားပြီလားဆိုတဲ့အမေအပေါ်မှာလွေးရည်ဦးကပြက်ပြဲပြီလို့မပြောနိုင်သေးကြောင်းတုံ့ပြန်ထားပါတယ
်ဟုတ်ကဲ့ဒီဟာကအဲ့လိုမျိုးပြောနိုင်ဖို့တော့မရှိသေးဘူးပေါ့နော်လက်ရှိဒီစစ်ကောင်စီကထူးဆစ်စင်တိုက်ခိုက်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကပြန်ပြီးတော့မခုခံတိုက်ပွဲဖြစ်တာဖြစ်တယ
်ဒီကနေ့ဖြစ်ပွားလာတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလိလသူတချို့က2029ဆစ်စင်ရေးဒုတိယလိုင်းစတင်တာအဖြစ်သုံးသပ်ကြပေမဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ညှင်းဆိုထားပါတယ်ဒီကနေ့တိုက်ပွဲဖြစ်တဲ့သုံးမြို့နယ်အတွင်းမှာတော့ကြောင်မဲနဲ့နောင်ချိုမြို့အတွင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးမြို့အတွင်းကိုလက်လက်ကြီးကြတာကြောင့်အရသားတွေထိခိုက်တိုက်ဆုံတာရှိကြောင်းကြောင်မဲမြို့ကံကပြောပါတယ်။အဲ
ကြောင်မဲခုချိန်တွေတော့ပြစ်ခတ်နေကြတော့ရော။အမျိုးပတ်လည်းကကျွန်တော်ဒီကိုငင်းရဲကုန်းဘက်တို့ကျွန်တော်ပန်ပေါင်းဘက်တို့ပေါ့။အခုလည်းလက်လက်ကြီးတွေတော့ပြစ်နေကြတော့မှာ။အဲမြို့ထဲမှာကျွန်တော်တို့ဒီဘိုးစီအနောက်ဆက်အလဲပေါင်းနောက်ဆန်နေတဲ့လက်လက်ကြီးထိသွားတယ်။เนี่ยไปแล้วอนุตาเนี่ยอนุตมิเนี่ยอนุตาเนี่ยเจ้าไอ้คนโลซิ4กว่าป่ะไอ้นาเนี่ยเนี่ยแล้วเนี่ยที่มันไม่ส่งเลยแหละอนุตมิเนี่ยเจ้า9กว่าเนี่ยค้างหมดดิแล้วเนี่ยสามาไปแล้วอะส่งว่ะจริงๆเนี่ยเตี่ยวเนี่ยด่ายาปานปองว่าเตี่ยวเนี่ยแล้วทุ่มหมู่เนี่ยเตี่ยวด่ายา3รอบป่ะกูโลโลจะด่า
ညနေ 9:00 တိုင်းကျော်အထိလက်နက်ကြီးတွေဆက်လက်ပစ်ခတ်နေသလိုလေကြောင်းကနေလဲတိုက်ပွဲဖြစ်ပွားတဲ့နေရာကိုဘုံကျဲတာတွေရှိခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ကျောင်းမဲမြို့ကပြည်သူအများစုဟာမြို့တွင်းမှာပဲပြိမိနေပြီးတခြားဒေသကိုတိမ်းချောင်ဖို့လည်းအခက်အခဲရှိနေပါတယ်။နောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဟာညနေပိုင်းအထိဆက်လက်ဖြစ်ပွားနေပြီးမိုးလွယ်ပိုင်းမှာတော့မြို့တွင်းကဌာနဆိုင်ရာရုံးတချို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကတိမ်းပိုက်လိုက်ကြောင်းလည်း PDF တပ်ဖွဲ့နဲ့နှိစပ်သူတဦးကပြောပါတယ
်။နောင်ချိုကသူတို့စကားစကားပြောထားတယ်အိုးသလယုံတို့စေးယုံတို့မိသက်ယုံတို့ရပြီကောစွတ်မှုတော်ယုံနဲ့ရဲစခန်းကိုတိုက်နေရတော့မယ်ချင်တယ်နောင်ချိုစေးနောင်ချိုအတ္တကအိတ်ကြီးရောက်နေသူတို့ကတော့စုပ်နေပြီသူတို့ပြည်နဲ့စွတ်မှုတော်တွေပေါ့စကားစကားပါတော့ပါနဲမှာပေါ့ဒီနောက်လာရှိတယ်ဟောပေါ့မြို့ထဲတော့မကျဲသေးဘူးမြို့ပြင်တီးလေးရှိတဲ့နေရာတော့မနဲ့ကကျဲသွားတယ်ကြောက်ကြံပဲပေါ့ကြောက်ကြံပဲ
မိုးကုတ်မြို့နယ်အတွင်းတိုက်ပွဲမှာလဲမိုးကုတ်မြို့နယ်အနောက်ကျပ်ပြင်မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ကန်တွေဟာတိတ်ဆောင်နေတာတွေရှိကြောင်းအထူးခိုက်အသေးကြောက်တော့မသိရသေးကြောင်းဒေသခံတဦးကပြောပါတယ် TNL ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ2029စစ်စင်ရေးကိုဖော်ဆောင်ခဲ့ပြီးရှမ်းမြောက်ဒေသကမြို့ရွာတွေနဲ့စစ်ကောင်စီရဲ့တပ်စခန်းတွေရာနဲ့ချီသိမ်းခဲ့တာပါ2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ကြားဝင်မှုနဲ့အတူစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေဟာ hiking သဘောတူညီချက်အရအပြည့်ရဆဲထားတာဖြစ်ပါတယ်ခင်ဗျ